မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမေအောင်လှိုင်ဒီသတင်းပတ်သက်တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းနှစ်နိုင်ငံတာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
大湄公河次区域经济合作第八次领导人会议将于11月6日至7日在云南昆明。
湄公湄湾9နိုင်ငံဖြစ်တဲ့ကမ်ဘောဒီးယား၊လာအို၊မြန်မာ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံကခေါင်းဆောင်တွေနဲ့အတူအာရှဖွံ့ဖြိုးရေးဘဏ် ADB ဥက္ကဋ္ဌတို့နဲ့ထိပ်သီးအစည်းအဝေးတက်ဖို့အတွက်ဖိတ်ကြားထားတာဖြစ်ကြောင်းတရုတ်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရမောင်နှင်းကဒီကနေ့ပေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။တရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့အထမအကြိမ်ပြောင်းမဟာမဲခေါင်ဒေတာခွဲထိပ်သီးအစည်းအဝေးနဲ့တခြားဒေတာဆိုင်ရာအစည်းအဝေးတွေအတွက်ယူနန်ပြည်နယ်ကုမင်းမြို့ကိုစစ်ကောင်စီအကြီးအကဲတွားရောက်မှာဖြစ်ကြောင်းစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကတရုတ်နိုင်ငံကိုတရားဝင်တွားရောက်တဲ့ခီးစဉ်အတွင်းတရုတ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။တရုတ်မြန်မာစီရေးတင်မာမှုလက်နက်ကင်ပြိပခါတွေအဆုံးသက်ရေးတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေပေါ်တရုတ်အစိုးရကဖိအားပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်တရုတ်နိုင်ငံကိုတွားရောက်မဲ့အစီအစဉ်ထွက်ပေါ်လာတာပါ။စစ်ကောင်စီစခန်းတချို့နဲ့နေဆက်မြို့တချို့ကိုတိုင်းရင်းသားလက်နက်ကင်အဖွဲ့တွေသိမ်းပိုက်နေချိန်မှာပဲတရုတ်မြန်မာနေဆက်ဂိတ်တွေကိုတရုတ်နိုင်ငံဘက်ကပိတ်ပစ်လိုက်ပြီးမြန်မာဘက်ပို့မဲ့တရုတ်ကုန်ပစ္စည်းတွေကိုလည်းကန့်သတ်ထားပါတယ်။လေလာသူတွေကတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုဖိတ်ကြားတဲ့ဒီခီးစဉ်ဟာစစ်ကောင်စီအုပ်ချုပ်မှုကိုတရားဝင်ထောက်ခံကြောင်းတရုတ်နိုင်ငံဘက်ကပြသလိုက်တယ်လို့တရုတ်နိုင်ငံရဲ့အခိုင်အမာကြောတော့နောက်ခံပေးထားမှုကိုနိုင်ငံတကာကပြသတဲ့ခီးစဉ်လို့လည်းယူဆထားကြပါတယ်။